တမစ်ဆာဖက်ဆစ်ခံရတဲ့အမေရိကန်နိုင်ငံသူကက်ဂန်ကိုမန်ကမ်ဘောဒီးယားကနေဒါနိုင်ငံသားဂျော့ရှူအာဘွိုင်းနဲ့သာသမီ၃ယောက်တို့ကိုအာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ပါကစ္စတန်နိုင်ငံလူမျိုးစုဒေသကနေကတ်တင်နိုင်ခဲ့တဲ့အကြောင်းပါကစ္စတန်စစ်တပ်ကဒီကနေ့ပဲကြေညာလိုက်ပါတယ်။သူတို့က2012ခုနှစ်ကလေးကအာဖဂန်နိုင်ငံမှာပျောက်ဆုံးသွားခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့အာဖဂန်တာလီဘန်တွေကတမစ်ဆာဖက်ဆစ်ခဲ့တာဖြစ်ကြောင်းကြေညာခဲ့တယ်လို့ဖက်ဆစ်ခံတွေရဲ့ဗီဒီယိုတစ်ခုကိုလည်းထုတ်ပြန်ခဲ့တာပါ။အလီဂန်ဘုံကတော့ဖက်ဆစ်ခံထားရတဲ့သူတို့ရဲ့ဖော်ဝင်နေတဲ့ဖက်ဆစ်ခံထားရခြင်းသာသမီ၃ယောက်မွေးဖွားခဲ့တဲ့အမေရိကန်နိုင်ငံသူစုံလွှဲမိသားစုကိုလဲလှယ်ဖို့တောင်းဆိုထားတာပါ။ခံမာရဲ့ထောက်လန်းရေးတရင်တွေကိုအမေရိကန်ဆန်ကရရှိခဲ့ပြီးနောက်မှာပဲအာဖဂန်နဲ့နေဆက်ပါကစ္စတန်နိုင်ငံကကိုရန်ဒေသမှာကက်တင်စစ်စင်ရေးတစ်ခုပြုလုပ်ခဲ့တာဖြစ်တဲ့အကြောင်းပါကစ္စတန်စစ်တပ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။စစ်စင်ရေးအောင်မြင်မှုရရှိခဲ့တာအချိန်နဲ့ပတ်ရင်းကြီးထောက်လန်းတရင်တွေပလင်ဝဲရလာဖြစ်ကြောင်းနဲ့အချမ်းတော်ဝါရကိုစန့်ကျင်တက်ဖြစ်ပြီးပါကစ္စတန်နိုင်ငံကဆက်လက်တိုင်းကျန်ချထားတယ်လို့ဘုံရန်သူကနိုင်ငံတပ်ဖွဲ့တွေလက်တွဲချင်းမုံမှဖြစ်ကြောင်းနဲ့ဖော်ပြထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့နိုင်ငံဆက်ဆံရေးမှာတိုးတက်မှုလက္ခဏာတစ်ရပ်ဖြစ်နေချီချူစွာပြောကြားခဲ့ပါတယ်။2016ဒီဇင်ဘာမှာနောက်ဆုံးထွက်ပေါ်လာတဲ့ဗီဒီယိုထဲမှာတော့အသက်32နှစ်အရွယ်ဂိုးမန်းနဲ့အသက်33နှစ်အရွယ်ချင်းမုံဖြစ်သူဘွားလူနှုတ်ကလွမြောက်ရေးအတွက်တာလီဘန်ကျင်းသားတွေကိုပြန်လွတ်ပေးဖို့သမ္မတပြည်ရွေးကောက်ပင်ရောက်ခံထားရတဲ့သမ္မတကိုပန်ချထားရှိခဲ့ပါတယ်။